ချစ်ခိုင်ပြည်နယ်မောင်နှောမြို့မြို့မဤမြောက်ရက်ကွယ်မြောင်ကူတရာအောက်ကနေလက်ပြပုံအလုံး40တွေ့ရှိခဲ့ပြီးတဲ့နောက်လုံခြုံရေးကိုမျက်ချင်မပြတ်ဆောင်ကျင်နေတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ချစ်ခိုင်ပြည်နယ်မောင်နှောနယ်မြေတွေကနေတပ်မတော်စစ်ကြောင်တချို့ရုတ်သိမ်းထားချိန်မှာအခုလိုဖောက်ခွဲရေးပစ္စည်းအမြောက်အများကိုတွေ့ရှိတာဖြစ်ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်
။ချစ်ခိုင်ပြည်နယ်မောင်နှောမြို့မြို့မမြောက်ရက်ကွက်ကမြောင်တစ်ခုထဲမှာလက်လုံပုံအခု40ကိုဒေတာကန်တယောက်ကတွေ့ရှိခဲ့တာဖြစ်ပါတယ်ပြိပခတွေဖြစ်ထားတဲ့မောင်နှောဒေတာကနေစစ်စင်ရေးဆောင်ရွက်ခဲ့တဲ့စစ်ကြောင်းအချို့ကိုတက်မတော်ကရုပ်သိမ်းထားချိန်မှာအခုလိုလက်လုံပုံအများအများကိုတွေ့ရှိခဲ့တာဖြစ်ပါတယ်အချင်းတစ်လက်မှကွယ်အရှိ6လက်မှရှိပြီးအချင်း10စင်တီမီတာခန့်ရှိတဲ့ PVC ပလတ်စတစ်ပိုက်ထဲမှာဗောစိတ်အလုံး100ခန့်ပါကအားမြင့်ရန်တွေပါတယ်လို့တမရော်ဘက်ကတည်င်းထုတ်ပြန်ထားပါတယ်ဒီလိုတွေ့ရှိထားတဲ့အတွက်လုံခြုံရေးပိုင်းကိုနေညာမပြတ်စောင့်ကြည့်နေတယ်လို့မောင်နှောခရိုင်ရဲမှူးကြီးညံဝင်းဦးကပြောပါတယ်
တွေ့တဲ့နေရာတော့ဒါကျွန်တော်တို့ဒီရေတဲ့ပြီးတော့ပါလာတဲ့အနေထားမျိုးရှိတာပေါ့မှာလေအဲ့တော့ကျွန်တော်တို့အစောပိုင်းတည်းစုံစမ်းနေတဲ့အနေထားမျိုးပဲရှိသေးတယ်မှာဒီပါပေါ့အခုဖွင့်ပါညာတော့ကျွန်တော်တို့ကတော့တော့လောဆယ်တော့ဟိုပါပေါ့မလုတ်သေးဘူးအဲလက်ပြပုံပါညာတော့ကျွန်တော်တို့ဒီတက်ကိုပဲအတန်ထားတယ်မှာလုံလုံရတော့ကျွန်တော်နေရောညာတော့ဒါကျွန်တော်တို့ဒါဟိုပါလေဟိုဆောင်ရွက်နေတဲ့နေရာမျိုးရှိတယ်မှာနော်အဲ့တော့ပ
ါမောင်နှောမျိုးကန်တဦးကချောင်းတွင်းငါးရှာရာမှာစတင်တွေ့ရှိခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရရှိခဲ့တာမရှိဘူးလို့ဒေတာကန်တွေကပြောပါတယ်အာစာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခတ်မှုတွေနောက်ပိုင်းလုံလုံရေးတပ်ဖွဲ့တွေဘက်ကနေမီရှင်းလင်းခဲ့တာတွေရှိခဲ့ပေမဲ့လောလောဆယ်မျိုးပေါ်မှာတိုက်ခိုက်မှုတွေမရှိတော့ချိန်မှာအခုလိုလက်လုံပုံတွေ့ရှိတာမို့ဒေတာကန်တွေမှာစိုးရိမ်မှုတွေရှိနေတယ်လို့မောင်နှောလွတ်တော်အမတ်ဦးထွန်းလှစိန်ကပြောပါတယ်
။ဟုတ်ကဲ့ထိလင်းစရာတွေရှိတာပေါ့နော်။အခုကတော့ဒီပုံတွေတွေ့တယ်ဆိုတာကနေရာနဲ့မှတွေ့နေတာဒီလိုလေ။လူကျိုးစားနဲ့ဆိုတော့ကျွန်တော်ကလူအများကြီးနဲ့လူဟုတ်လူအားနဲ့အင်းနဲ့အားနဲ့ဝင်တိုက်ပြီးတော့သူလုံသွားမှစိုးတယ်။ဒါပေမဲ့ဒီဘက်မှာလူကျိုးတဲ့သူကလည်းတတိယရေးလည်းရှားတယ်ဆိုတော့တတိယရှိတဲ့တတိယရှိတဲ့ဆိုတာကလည်းအဲ့ဒီအနီးနားမှာရှိတဲ့လူတွေကိုတန်တရားရှိတာပေါ့နော်။ဟိုသူတို့ဘက်ကညှော်လာတဲ့သဘောလေး။လုတာလည်းသူတို့ဆိုတော့သူတို့တန်တရားရှိတယ
်။မောင်နှောဒေတာဘက်မှာလုံခြုံရေးအခြေအနေအတန်အသင့်ပြန်လဲတည်ငြိမ်အေးချမ်းလာတဲ့အတွက်ဆိုပြီးပြီးခဲ့တဲ့တရင်ဘက်ကမှတက်မတော်စစ်ကြောင်းအချို့ကိုပြန်လဲရုပ်သိမ်းခဲ့တာဖြစ်ပါတယ်။2012ခုနှစ်ကနေမောင်နှောဒေတာမှထုတ်ပြန်ထားတဲ့ညမထွက်ရပုံမှန်144ကိုတော့အောက်တိုဘာ25ရက်နေ့ကနောက်ထပ်တက်တန်းနှစ်လတိုးခဲ့ပါတယ်။ညမထွက်ရအမိန့်အရာည6နာရီကနေမနက်6နာရီတက်မှတ်ထားတာကိုလုံခြုံရေးအရာအချိန်အပြောင်းလဲမလုပ်သေးဘူးလို့ရခိုင်ပြည်နယ်တာဝန်ရှိသူတွေကပြောဆိုထားပါတယ်။တချိန်တည်းမှာပဲဩဂုတ်လ25ရက်နေ့နောက်ပိုင်းအကြမ်းဖက်တိုက်ခိုက်ခံရသူတွေကိုယာယီကယ်ဆယ်ထားတဲ့ဘူးတီတောင်မောင်နှောနဲ့စစ်တွေမြို့ပေါ်ကကယ်ဆယ်ရေးစခန်းတွေကိုနိုဝင်ဘာ2ရက်နေ့နောက်ဆုံးထားပိတ်မယ်လို့ပြည်내အစိုးရကကြေညာထားပါတယ်ရှင်